Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2015ခုနှစ်ဒီဇင်ဘာလ19ရက်စနေနေ့ညနေပိုင်း VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းလိုမီတာ16 19 25တို့ကနေတိုက်ရိုက်အသံလွှင့်ပေးနေပါပြီရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုကိုရံနိုင်တဲ့အတူချင်းညာပေးတော့မှာပါဒီစီးရီးယားနိုင်ငံညင်းကြဲရေးအတွက်လုပ်ငန်းစဉ်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတခဲနဲ့အတည်ပြုလိုက်တာနောက်တောင်တရုတ်ပင်လယ်ရင်းကဒီတရုတ်နိုင်ငံတည်ဆောက်ထားတဲ့လူလုံကျွန်းတူတွေပေါ်ကိုအမေရိကန်လေရင်တွေဖြတ်ပြန်တန်းခဲ့တာစီးရီးယားကျူးကျော်ရန်စမှုတရက်ဖြစ်တယ်လို့တရုတ်နိုင်ငံဘက်ကဆွဆွပြောဆိုလိုက်တာဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်မခွန်ညိုရေ
းကောင်းပါပြီရှင်ဒီကနေ့မနက်နားဆင်ရဖို့ရှိတဲ့မြန်မာပြည်ဆိုင်ရာသတင်းစာမနဲ့ဆက်သွယ်မိ мян ချက်တွေထဲမှာဆိုရင်တော့သမရဦးသိန်းစိန်ကလာမယ့်နှစ်သစ်မှာပြည်ထောင်စုငင်းချမ်းရင်ညီလာခံတရက်ကိုကျင်းပမယ်လို့ပြောပါတယ်ဒီပေါ်တိုင်းရင်းသားတွေကဘယ်လိုယူဆပါလဲ
။ကြာရှိနေသေးတဲ့ဒီညီတော်တိုင်းရင်းသားအဖွဲ့အစည်းတွေပါဝင်မှလည်းဒီညီလာခံပို့ပြီးတော့မှအဲ့ဒီပဲရောက်မှာရှိပါတယ်။တကယ်နိုင်ငံရေးပြဿနာတွေကိုလည်းအဲ့လိုစီစဉ်ပြပြ
ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌခွန်မြင့်ထွန်းမှာအပြည့်စုံကိုနိုင်ငံတကာသတင်းတွေပြတာနဲ့နားဆင်ရပါမယ်ရှင်။ရခိုင်ပြည်နယ်ကြောက်ဖြူထူစီပွားရေးစုံကိုရက်ဖက်ရခိုင်လူမှုရေးတင်းဖွဲ့တွေကပွင့်လင်းမြင်သာမှုမရှိဘူးလို့ပြောပြီးတော့ကန့်ကွက်နေကြပါတယ်။ဘာကြောင့်ပါလဲ။တခါမြန်မာနိုင်ငံကလူငယ်တွေကလည်းစက်ခလုတ်နဲ့အဝေးဒိန်းလေးရင်မြန်လေးတွေကိုကိုယ်တိုင်တီထွင်ပြီးတော့တချို့လူမှုအကျိုးပြုလုပ်ငန်းတွေမှာအသုံးပြုဖို့အထောက်လာတာကိုတွေ့ရပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်အခုအရင်ဆုံးတော့စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုရနိုင်တို့ကပြောပြပေးကြပါမယ်ရှင်။
စီးရီးယားနိုင်ငံညင်းကြဲရေးအတွက်လုပ်ငန်းစဉ်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကတခဲနဲ့အတည်ပြုလိုက်ပါတယ်။စီးရီးယားအရေးအဖြစ်ရှာဖို့အမေရိကန်ကပနားမရေးဆွဲထားတဲ့အစုပြုချက်ကိုနိုင်ငံခြားရေးဝန်ကြီးတွေကတောက်ကြောင်နဲ့နှောင်းမဲမှာအတည်ပြုခဲ့တာပါ။ ISSG လို့ခေါ်တဲ့စီးရီးယားအရေးထောက်ခံကူညီနေတဲ့နိုင်ငံတကာအဖွဲ့ရဲ့တနေ့တာအစည်းအဝေးအပြီးအခုလိုအတည်ပြုလိုက်တာပါ။စီးရီးယားကတပ်ဖြတ်မှုတွေအလုံးရပ်ပစ်ဖို့နောက်ဒုက္ခတွေကာလကြာရှည်ခံစားရတဲ့ပြည်သူတွေကိုအကူအညီပေးဖို့အစိုးရအတွက်ဆောင်ရွက်စရာအစီအစဉ်တွေချမှတ်ပေးဖို့အချိန်ဖြစ်တဲ့ဆိုတာကိုစီးရီးယားရဲ့သက်ဆိုင်သူအလုံးကိုဒီကောင်စီအနေနဲ့အတည်ပြုလိုတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရယ်။စီးရီးယားရဲ့နိုင်ငံရေးအရာအဖြစ်ရှာဖို့လုပ်ငန်းရှင်တွေကိုကုလသမဂ္ဂအနေနဲ့ကြီးကြပ်ဆောင်ရွက်ဖို့မနေ့ကအတည်ပြုလိုက်တဲ့ဆုံးဖြတ်ချက်မှာဖော်ပြထားတာပါ။ဒါပြင်ဂျာပြည့်အစိုးရထူထောင်မှုအချိန်6လနဲ့ရွေးကောက်ပွဲကို17လအတွင်းကျင်းပဖို့စရိုက်လည်းပါဝင်ပါတယ်။စီးရီးယားနိုင်ငံတွင်းကဗတ်ပေါင်းစုံပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲနဲ့အတူစီးရီးယားတနိုင်ငံလုံးအပြစ်ခတ်ရစေးကောင်တယ်ဖော်ဖို့လည်းအခုဆုံးဖြတ်ချက်မှာတောင်းဆိုထားပါတယ်ခင်ဗျာ
။သမ္မတဘရက်အိုဘားမားကသူ့ရဲ့သမ္မတတက်တန်းနောက်ဆုံးနှစ်ဖြစ်တဲ့2016ခုနှစ်မှာသူ့အနေနဲ့နောက်ကွယ်မှာမေးမိန်ပြောက်ကွယ်သွားမှာမဟုတ်ပဲလုံးစရာရှိတာတွေကိုတွန်းတွန်းနိုင်တိုင်းဆက်လုပ်သွားမယ်လို့တောက်ကြနေကအခိုင်အမာပြောကြားလိုက်ပါတယ်။2015ခုနှစ်အတွက်နောက်ဆုံးသတင်းစာရှင်းလင်းပွဲမှာသူ့အစိုးရတက်တန်းတွင်အောင်မြင်မှုကြီးတွေအပါအဝင်အကြောင်းအရာမျိုးစုံကိုပြောဆိုဖြစ်ကြားရင်းသမ္မတအိုဘားမားကအဲ့လိုပြောသွားတာပါ။အလုရတဲ့လူအရေးတွက်တိုးလာတာအီရန်ကျူးပါတို့နဲ့တဏမန်ဆက်ဆံရေးရာသီဥတုပြောင်းလဲမှုဆန်ရသဘောတူညီချက်အာရှပစိဖိတ်ဒေသလွတ်လပ်စွာကုံသွယ်ရေးသဘောတူစာချုပ်ချုပ်ခဲ့တာတွေကိုသူကထောက်ပြပါတယ်။ဒါပြင်လိင်တူချစ်သူတွေတရားဝင်လက်ထပ်ခွင့်ရသွားစေတဲ့တရားလွတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်နဲ့ကလေးတယောက်မှနောက်ကျန်မနေစေရလို့ဆိုရမယ် No Child Left Behind ပညာရေးဆရာမူဝါဒကိုကွန်ဂရက်လွှတ်တော်ကအသစ်ပြန်ရေးဆွဲခဲ့တာတွေကိုလည်းသူကပြောသွားပါတယ်သူရဲ့ကျမ်းမာရေးစောင့်ရှောက်မှုဆံရဥပဒေအရဒီနေ့အတွင်းအခုချိန်ထိဆိုရင်လူပေါင်း6သန်းနီးပါးဟာကျမ်းမာရေးအာမခံရဖို့ရှောက်ထားနိုင်ခဲ့ကြပြီလို့လည်းသမ္မတကပြောပါတယ်။ဒါပေမဲ့စိန်ခေါ်မှုအများပြားဆက်ရှိနေတာကိုလည်းသမ္မတဥပမာကထောက်ပြပါတယ်။အဓိကစိန်ခေါ်မှုတစ်ခုကတော့ IS အစိုးရအဖွဲ့ရဲ့ချိန်ညှောက်မှုတိုးလာနေတာနဲ့ကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာမကြာသေးခင်ကတနက်ပစ်ခတ်မှုဖြစ်ခဲ့တာလို့မျိုးပြည်တွင်းမှာအကြမ်းဖက်ဝါဒကင်ဆွဲသူတွေရဲ့တိုက်ခိုက်မှုတွေဖြစ်နိုင်ခြေရှိတာတွေကိုလည်းသမ္မတဥပမာကပြောကြားသွားခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်ဥပမာဟာအစွန်းရောက်မွတ်စလင်ဇနီးမောင်နှံနှစ်ဦးရဲ့အချက်ဘက်တိုက်ခိုက်မှုကြောင့်တေဆုံးသွားသူတွေရဲ့မိသားစုဝင်တွေကိုကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့မှာတွေ့ဆုံပြီးနှစ်သိမ့်စကားပြောခဲ့ပါတယ်သမရရဲ့နှစ်စဉ်အားလည်းရဲ့အပန်းဖြေခီးစဉ်အတွက်မိသားစုနဲ့အတူဟာဝိုင်ယီကျွန်းကိုသွားဆန်ဘာနာဒီနိုကိုဝင်ခဲ့တာပါ။အားလည်းရဲ့အပန်းဖြေခီးမစတင်ခင်မှာဝမ်းနည်းချေကွဲနေတဲ့အမေရိကန်မိသားစုဝင်တွေကိုအချိန်ပေးပြီးနှစ်တွေ့ဆုံနှစ်သိမ့်ဖို့ဟာသူ့အတွက်ရည်ကြီးတယ်လို့သမရကထင်မြင်ကြောင်းအင်ပီရိုပြောခွင့်ရဂျွန်အာနက်စ်ကပြောပါရယ်။ သမရဥပမာနဲ့သမရကတော်တို့ဟာတည်ဆုံးသူတွေရဲ့မိသားစုဝင်တွေကဲဆဲကူညီရေးလုပ်သားတွေနဲ့ Indian Springs ကအထက်တန်းကျောင်းမှာတွေ့ဆုံခဲ့ပါတယ်။လေစိတ်ကနေကျောင်းကိုသွားလမ်းမှာတော့ဆန္ဒပြသူအချို့လည်းရှိခဲ့ပါတယ်။ဒီလအစောပိုင်းတုန်းကအမေရိကန်မှာမွေးဖွားသူ Syed Rizwan နဲ့ပါကစ္စတန်မှာမွေးဖွားသူဇနီးဖြစ်တဲ့ Tashfi Malik တို့ဟာ San Bernardino မြို့ကဖွံ့ဖြိုးတိုးတက်မှုအားနည်းချုပ်ရင်းသူတွေကိုပြုစုကူတာပေးတဲ့အစိုးရဌာနမှာအားလည်းပါတီကျင်းပနေတော့တနက်နဲ့ဝင်ရောက်ပြစ်ခတ်တိုက်ခိုက်တာကြောင့်လူစလူသေဆုံးပြီး22ဦးဒဏ်ရာရသွားပါတယ်ခင်ဗျာ
။ဂျူဝါနိုင်ငံကသူတို့ကိုထိခိုက်စေတယ်လို့ယူဆထားတဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအတန်လွှင့်ချက်တွေကိုရပ်တန့်ပေးဖို့ဂျူဝါသမရရောကာစထရိုကအမေရိကန်အစိုးရကိုတိုက်တွန်းလိုက်ပါတယ်။ VOA ရဲ့မိခင်ဖွဲ့စည်းဖြစ်တဲ့ BBC ပုတ်ဖွဲ့ကဂျူဝါနဲ့ပတ်သက်တဲ့ရေဒီယိုမာတီနဲ့ TV မာတီရုပ်သံအစီအစဉ်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။ကျူဘားနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့ပုံမှန်ဆက်ဆံရေးပြန်ရဖို့ကိစ္စကိုလက်လျှော့မှာမဟုတ်ဘူးလို့လဲရောကာစထရိုကရုပ်မြင့်သံကြားကနေတောက်ကြနေမှာမင်ကွန်းပြောကြားခဲ့ပါတယ်။ဒါအပြင်ကွန်မြူနီနိုင်ငံဖြစ်တဲ့ကျူဘားနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုကကုန်သွယ်ရေးအရာပိတ်ဆို့တားဆီးထားတာတွေကိုပြန်ရုပ်သိမ်းဖို့သမ္မတကာစထရိုကတောင်းဆိုလိုက်ပြီးတော့အမေရိကန်သမ္မတအိုဘားမားအနေနဲ့လည်းကုန်သွယ်ရေးပိတ်ပင်တားဆီးထားတာကိုအဆုံးသတ်နိုင်အောင်ကူညီဖို့လည်းပြောကြားလိုက်ပါတယ်။အမေရိကန်နဲ့ကျူဘားနိုင်ငံကြားပုံမှန်ကြီးတဲ့တင်လေချောင်းလိုင်းတွေပြန်လည်ပြေးဆွဲဖို့အတွက်ပြီးခဲ့တဲ့ကြာသပတေးနေ့ကနှစ်နိုင်ငံသဘောတူညီမှုရရှိခဲ့ပါတယ်ခင်ဗျာ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စနေနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြေညာနေပါတယ်။တောင်တရုတ်ပင်လယ်ရင်းကတရုတ်နိုင်ငံတိဆောက်ထားတဲ့လူလုကျွန်းလူတွေပေါ်ဒီလအစောပိုင်းက B52 အမျိုးအစားအမေရိကန်လေယာဉ်တွေဖြတ်ပြန်တန်းတာဟာစီးရီးယားကြီးမားတဲ့ကြီးကျော်ရန်စမှုတရဖြစ်တယ်လို့တရုတ်နိုင်ငံဘက်ကဆွဆွဲလိုက်ပါတယ်။ဒီကနေ့ထုတ်ပြန်တဲ့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဒီလေရင်တွေထွက်သွားဖို့တရုတ်နိုင်ငံဘက်ကတတိပေးခဲ့ပြီးအမေရိကန်ရဲ့ဒီဆောင်ရွက်မှုဟာနှစ်နိုင်ငံကြားစီးရီးပြည်ပခန့်တွေဖြစ်လာနိုင်တဲ့အထီးဦးတည်သွားနေတယ်လို့ဆိုပါရယ်။တောင်တရုတ်ပင်လယ်ရင်းကလူလုကျွန်းတူတွေအလုံးဟာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်နယ်မြေဖြစ်တယ်လို့တရုတ်ဘက်ကပြောဆိုထားတာပါ။အမေရိကန်ရေးတဲ့အကြီးအကဲဘေးအာဘန်ကတော့အဲ့ဒီဒေသတွေမှာအမေရိကန်ရေးတဲ့ဟာပုံမှန်လေ့ကျင့်ရေးလုပ်နေတာလို့ပြောပါရယ်။ဒါပေမဲ့ဒီလိုပြန်တန်းမှုဟာ Freedom of Navigation စစ်ဆင်ရေးမဟုတ်ပဲလေယာဉ်တွေဟာလမ်းကြောင်းလွဲပြီးတော့ပြန်တမ်းမိတာမျိုးဖြစ်နိုင်ပွဲရှိတယ်ဆိုတဲ့သဘောမျိုးအပိုင်ကပြောပါရတယ်။ဒီ Freedom of Navigation စစ်စင်ရေးဆိုတာဟာတခြားနိုင်ငံတွေအနေနဲ့နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးမူပေါင်းကျော်တောင်းဆိုလာရင်အမေရိကန်အနေနဲ့ဟန်တားတဲ့အခါမှာဆောင်ရွက်တဲ့စစ်စင်ရေးဖြစ်ပါရတယ်။တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးကိုသူတို့ပိုင်ဖြစ်တယ်လို့ပြောဆိုထားတဲ့တရုတ်နိုင်ငံဟာနယ်မြေပြန်လည်ရယူတာနဲ့တခြားနိုင်ငံတွေနဲ့သူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းတွေကိုမြေဖို့ချက်ထဏာတွေတိုးလှုပ်ဆောင်လာတာကြောင့်အမေရိကန်ပါဝင်အာရှပစိဖိတ်ဒေသရင်းကနိုင်ငံတွေအနေနဲ့စိုးရိမ်မှုတွေတိုးလာနေတာဖြစ်ပါရယ်ခင်ဗျာ
။တောင်ကိုရီးယားနိုင်ငံမှာအလုသမားသမဂ္ဂခေါင်းဆောင်တဦးကိုဖမ်းဆီးတာနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံသားယာပေါင်းများစွာဟာစနေနေ့ကစိုးမျိုးမှာစုဝေးဆန္ဒပြခဲ့ကြပါရယ်။ဆန္ဒပြသူတွေဟာခရီးရီလက်ကွင်းတွေတီးမုတ်ပြီးတော့ဆန္ဒပြခဲ့ကြတာပါ။အခုဆန္ဒပြမှုဟာ Conservative Wardy သမရပတ်ကိုဟေးအပေါ်မှာအခုလပိုင်းနေ့အတွင်းအကြီးအကျယ်ဆန္ဒပြမှုတွေကနောက်ဆုံးဆန္ဒပြတာလည်းဖြစ်ပါတယ်အလုသမားဈေးကွက်ကိုလိုအပ်သလိုစီမံခန့်ခွဲနိုင်အောင်သူလှုပ်ဆောင်နေတာကိုအတိုက်ခံပြုနေတဲ့အလုသမားသမဂ္ဂအဖွဲ့ဝင်တွေနဲ့လှုပ်ရှားသူတွေအပေါ်တောင်ကိုရီးယားသမ္မတပတ်ကွန်ဟေကပို့ပြီးတော့စိုးစိုးဝါးဝါးဆက်ဆံလာနေတာကြောင့်ဝေဖန်ခံနေရပါတယ်ဆန္ဒပြတဲ့သူတွေကစိုးမျိုးစေးရုံအထိကြီးတက်ဆန္ဒပြဖို့ကိုစီစဉ်နေတာဖြစ်ပါတယ်ပြီးခဲ့တဲ့နိုဝင်ဘာလဆန္ဒပြပွဲအတွင်းဆန္ဒပြသူတွေနဲ့ရဲတွေထိတိုက်တွေ့ခဲ့စဉ်ဆန္ဒပြသူအတော်များများဒဏ်ရာရခဲ့ပြီးတော့အဲ့ဒီတဲကအသက်69နှစ်အရွယ်ဆန္ဒပြသူတဦးဟာခေါင်းမှာထိခိုက်ဒဏ်ရာရပြီးတော့မိမျောသွားတာကြောင့်အဲ့ဒီစိုးဆေးရုံမှာတင်ထားခဲ့ရတာဖြစ်ပါတယ်။ပြီးခဲ့တဲ့လကဆန္ဒပြမှုဟာပါဝင်ပတ်သက်တဲ့အလုပ်သမားအဖွဲ့တွေနဲ့လူမှုအဖွဲ့တွေကိုတောင်ကိုရီးယားအစိုးရကနှိမ်နင်းနေတာဖြစ်ပြီးတော့အဲ့ဒီလူတွေကိုလည်းအကြမ်းဖက်မှုတွေလှုပ်ဆောင်နေဆိုပြီးတော့ထိန်းသိမ်းထားပါတယ်ခင်ဗျာ
။ဂရိနိုင်ငံစီဥတီသွားနေတဲ့ဒုက္ခသည်လေးတကြီးတူရကီကမ်းရိုးတန်းမှာနှိမ့်မြုပ်ခဲ့တာကြောင့်ရွှေပြောင်းဝင်ရောက်သူ18ဦးထက်မနည်းသေဆုံးပြီး14ဦးကိုတော့ကယ်တင်နိုင်ခဲ့တယ်လို့ဒေသချေသတင်းဌာနမှာဖော်ပြပါရတယ်။ Iraq, Pakistan, Syria ကရွှေ့ပြောင်းဝင်ရောက်သူတွေဒုက္ခသည်တွေဟာဂရိနိုင်ငံပိုင်ကျွန်းကာလင်နုစ်ကိုဥတီသွားနေကြတာပါ တူရကီနောက်တန်ပိုင်းမက်ဂလာဒေတာမှာရှိတဲ့အီဂျီယန်အပန်းဖြေမျိုးကနေထွက်ခွာလာပြီးနစ်မြုပ်ခဲ့တာပါ ဒီခီးစဉ်ကိုစီစဉ်သူလို့တန်တရားရှိသူ2ဦးကိုတူရကီရဲတွေကဖမ်းဆီးထားပြီးဖြစ်တယ်လို့ DHA သတင်းဌာနကပြောပါတယ်ဒီနေ့ထဲတူရကီနိုင်ငံကနေဂရိနိုင်ငံကိုရွှေ့ပြောင်းဝင်ရောက်သူဒုက္ခသည်ဥယျာဉ်ဟာ8သိန်းလောက်ရှိနေပါပြီခင်ဗျာ
ဣသီယိုးပီးယားနိုင်ငံအိုရိုမီယားဒေသမှာမကြာသေးခင်ကဆန္ဒပြသူအများပြားသည့်ဆုံးတဲ့အထိဖြစ်ခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကအထူးပဲစိုးရိမ်တယ်လို့ပြောကြားလိုက်ပါတယ်။အဲ့ဒီဒေသမှာစီးပွားရေးလုပ်ငန်းတွေအတွက်လဲမီတွေတင်းယူတဲ့အစီအစဉ်တွေကိုဒေသခံတွေကဒေါသထွက်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဣသီယိုးပီးယားအစိုးရအနေနဲ့ငြင်းငြမ်းစွာဆန္ဒပြတာကိုခွင့်ပြုပြီးနိုင်ငံမှုတွေနဲ့ပတ်သက်တဲ့တည်ဝင်တိုင်ကြားချက်တွေကိုဖြေရှင်းဖို့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေလှုပ်ဆောင်ဖို့ကိုလည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒုတိယပြောခွင့်ရပုဂ္ဂိုလ်မတ်ဒိုနာကစနေနေ့အစောပိုင်းကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒါအပြင်ဆန္ဒပြသူတွေကိုလည်းအကြမ်းဖက်တာတွေကိုရှောင်ရှားပြီးဆွေးနွေးပြောဆိုတာတွေလုပ်ဖို့အဲ့ဒီကြေညာချက်မှာတိုက်တွန်းထားပါတယ်။ Ethiopia အစိုးရကနိုင်ငံမျိုးတော်အဒစ်စ်အဘာဘာရဲ့အပြင်ဘက်ကလင်းမြေတွေကိုစီးပွားရေးဇုန်အဖြစ်လုပ်ဖို့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဆန္ဒပြတာဟာအခုဆိုရင်တလားလောက်ရှိသွားပြီဖြစ်ပါတယ်။ဒီဆန္ဒပြမှုတွေအတွင်းဆန္ဒပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေထိတိုက်တွေ့ပြီးတော့တေဆုံးတာတွေလည်းရှိခဲ့ပါတယ်။ဆန္ဒပြမှုတွေအတွင်းတည်ဆုံသူ9ယောက်ရှိခဲ့ပြီးနောက်ထပ်တိုးလာနိုင်ပွဲရှိတယ်လို့လည်းအီသီယိုးပီးယားအစိုးရကပြီးခဲ့တဲ့တနင်္လာနေ့မှာကြေညာခဲ့ပါတယ်။တည်ဆုံသူဦးရေဟာအဲ့ထက်ပိုများပြီးတော့30လောက်ရှိတယ်လို့ခန့်မှန်းကြောင်းအတိုက်ခံဆန္ဒပြသူတွေကိုထောက်ခံသူတွေကပြောပါတယ်ခင်ဗျာ
။စနေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ကိုရနိုင်တို့ကြီးညာပေးခဲ့တာပါ။ခုကစပြီးတော့မြန်မာပြည်ဆိုင်ရာသတင်းဆောင်မနဲ့ဆက်သွယ်မိမြန်ချက်တွေကိုဆက်လိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်။မြန်မာနိုင်ငံအတွေ့အမျိုးသားပြန်လည်တင်မြတ်ရေးလက်နက်ကိုင်ပြိပခါတွေချုပ်ငင်းရေးနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းစွာဖြေရှာရေးဦးတည်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတရက်ကို2016ခု January လမှာကျင်းပမယ်လို့သမ္မတဦးသိန်းစိန်ကကြေညာလိုက်ပါတယ်။အစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အစုအဖွဲ့တွေကအားလုံးပါဝင်ရေးဆွဲကြမယ်ဆွေးနွေးကြမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံရက်လက်ကနေပြီးတော့အုပ်ချုပ်ရေးအာဏာအလွှဲပြောင်းအစိုးရတည်အကူပြောင်းမှငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုပိုးပြီးတော့အောင်အောင်မြင်မြင်အကောင့်ထဲပေါ်နိုင်ဖို့ကိုလည်းယုံကြည်မျှော်လင့်နေကြပါတယ်အသေးစိတ်ကိုတော့မတ်စုမောင်ကစုံစမ်းတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်ပြီးခဲ့တဲ့2015အောက်တိုဘာလ15ရက်နေ့မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စရည်သဘောတူစာချုပ် MCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့အစိုးရတို့ကြားလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်ဒီ MCA စာချုပ်ပါဂတိကဝတ်တွေအတိုင်းနိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်မှုအခြေခံရမယ်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုလည်း2015ခုနှစ်ဒီဇင်ဘာလ15ရက်နေ့ကရေးဆွဲပြီးစီးသွားခဲ့တဲ့အတွက်ဒီမူပေါင်းပေါ်မှာအခြေခံပြီးအမျိုးသားပြန်လည်တင်မြှင့်ရေးလက်နက်ကိုင်ပဋိပက္ခတွေချုပ်ငင်းရေးနိုင်ငံရေးပြည်ထနာကိုနိုင်ငံရေးနီလန်းနဲ့ငြိမ်းချမ်းစွာအပြေရှာနိုင်မှုပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုလာမယ့်2016ခုနှစ် January လ12ရက်နေ့မှာကျင်းပမယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကဒီဇင်ဘာလ18ရက်နေ့ကကြေညာလိုက်ပါတယ်။ဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာအစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေနဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါပါဝင်ဆွေးနွေးကြဖို့စီစဉ်ထားတယ်လို့မြန်မာငြိမ်းချမ်းရေးစင်တာကအကြီးအကဲအရာရှိဦးလာမောင်ရွှေကပြောပါတယ
်ပထမဆုံးကျင်းပမှာပေါ့ဗျာဒီနေ့ဒီလာရပေါ့တက်ဖို့ဆိုပြီးတော့စိုးရနဲ့လှစ်တော်ပေါ့လေမရပေါင်းက150တက်မတော်က150ဆိုင်ရနာလက်ထက်ကတက်ဖို့ဒီကိုလေ150နိုင်ငံရေးပါတီက150ဒီကြားထဲနဲ့တက်ပြီးပြန်ဆင်းစီ50ဆိုပြီးတော့အဲ့လိုတက်မှတ်တာပဲလက်ထက်အထူးအသေးပဲပေါ့လေစိုးရဘက်ကနေပြီးတော့ဖြစ်ခဲ့တဲ့ကျွန်တော်ပြောရဲအနောက်ဘက်လေးဘွဲဆိုပြီးတော့စက်တဖွဲ့ဦးတော့ကျွန်တော်တို့စုစုပေါင်းအယောက်50တဲ့မပူဆိုပြီးတော့သူတို့တော့အထူးဖိတ်ကြထားတဲ့ဧည့်သည်တော်အနေနဲ့ခန္ဓာအနေနဲ့ဖိတ်တာရှိရတယ်။အခုကတော့အစပြုလုပ်တာပါဗျာ။ဒါနော်စွာဒီလေဒီဖိန်ဝတ်ထဲရပြီကျွန်တော်တို့အများစုကတော့ကြွားပါပါ
တနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးစစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအတွက်ကတော့ကြံရှိနေသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါငြိမ်းချမ်းရေးဖြစ်စဉ်မှာအတူပူးပေါင်းမပါဝင်ဘဲနဲ့တော့မဖြစ်နိုင်ဘူးလို့လည်း NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါရယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးပါဝင်ဆွေးနွေးမှာပိုပြီးအထိပ္ပယ်ရှိမှာဖြစ်တယ်လို့လည်းသူကဆက်ပြောပါရယ်
ကြံရှိနေသေးတဲ့ဒီနောက်တိုင်းသားအဖွဲ့အစည်းတွေပါဝင်မှလည်းဒီညီလာခံပို့ပြီးတော့မှအထိပ္ပယ်တက်ရောက်မှရှိပါတယ်တကယ်နိုင်ငံရေးပြဿနာတွေကိုလည်းအဲ့လို ကျေကျေပြန့်ပြန့်ဆွေးနွေးပြီးတော့ဖြေရှင်းနိုင်မှာဖြစ်ပါတယ်။အကျန်ရှိနေသေးတဲ့အဖွဲ့တွေမပါဘဲနဲ့ခါတော့ဒါရေရှည်မှာအောင်မြင်ဖို့ဆိုတာတော့မလွယ်ပါဘူး။ NCA နဲ့ပတ်သက်လို့ရှိရင်လက်ရှိအစိုးရလက်ထက်မှာ NCA ကိုလွှတ်တော်မှာအတည်ပြုတဲ့အထိဆောင်ရွက်နိုင်ခဲ့တယ်။ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေကိုစတင်ပြီးတော့လုပ်နိုင်ခဲ့တဲ့နေရာမှာနောက်တက်လာမယ့်အစိုးရဖြစ်တဲ့မြို့သားဒီမှုစီဖွဲ့ချုပ်ကလည်း Peace Process ကိုပါဝင်ပြီးထောက်ခံဆောင်ရွက်ခဲ့တဲ့အတွက်ကြောင့်မလို့အတည်သေးဆိုးရနဲ့နောက်တက်လာမယ့်အစိုးရကြာမှာတော့ဒါအခြေဆက်မိမိဖြစ်သွားတယ်။အဲ့ဒီအချက်ကတော့အဓိကကြပါတယ်။
တည်ဆဲဆိုးရနဲ့ရွေးကောက်ပွဲအနိုင်ရအစိုးရတက်တူအာဏာအလွှဲပြောင်းအစိုးရအကူပြောင်းကာလမှာမပြီးဆုံးသေးတဲ့ငြိမ်းချမ်းရေးဖော်ဆောင်မှုလမ်းကြောင်းကိုငြိမ်းချမ်းရေးနဲ့ပတ်သက်ပြီးပထမဦးဆုံးအကြိမ်စုံညီကျင်းပမယ်ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံကနေရလက်ကောင်းနေဖော်ဆောင်နိုင်မယ်လို့လည်းဥက္ကုံမြင့်ထွန်းကယုံကြည်မျှော်လင့်ပါတယ်
။ပြီးခဲ့တဲ့စစ်ဆိုးရခက်မှာကျင်းပခဲ့တဲ့ညီလာခံတွေက2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးအတွက်ဒီအခြေခံမှုတွေကိုရေးဆွဲချမှတ်ရေးအတွက်တာနေဖြစ်ပါတယ်။အခုကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲအပါအဝင်နိုင်ငံရေးကိစ္စရေးဆွေးနွေးမဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်ပါတယ်။အဲဒီတစ်ချက်အဓိကခွာခြားချက်ဖြစ်ပါတယ်။နောက်တစ်ခုကတော့စစ်ဆိုးရလက်ထက်မှာလုပ်ခဲ့တဲ့ညီလာခံတွေကတစ်ဖက်သားချမှတ်တဲ့လမ်းများမြေပုံတွေအရာဆောင်ရွက်ခဲ့တာဖြစ်ပြီးတော့အခုကျင်းပမဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံကတော့ကျွန်တော်တို့ဒီဒိုင်းနာလက်နက်ကင်တွန်လိုက်အဖွဲ့စည်းတွေရောအစိုးရတို့တတ်မလို့တို့အကြားမှာရောဒါ IC ကိုချမှတ်ပြီးတော့မှနှစ်ဦးနှစ်ဖက်သဘောတူညီချက်ရဆောင်ရွက်တာဖြစ်တယ်။အဲ့ဒီနှစ်ဦးနှစ်ဖက်သဘောတူညီချက်ကိုလည်းနိုင်ငံရေးပါတီများလို့အင်အားစုတွေကပါဝင်ထောက်ခံပြီးတော့မှဒါဆောင်ရွက်တာဖြစ်တယ်။ဒါဒီချက်ကအဓိကကွာခြားပါတယ်။ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံမှာတော့တက်ရောက်တဲ့ညီလာခံကိုယ်စားလှယ်တွေကဆုံးဖြတ်ကြမှာဖြစ်ပါတယ
်။ပြည်တော်စုငြိမ်းချမ်းရေးညီလာခံကိုနေပြည်တော်မှာကျင်းပမှာဖြစ်ပြီး January 12ရက်နေ့ကနေ January 20ရက်နေ့ဝန်းကျင်လောက်ထိကျင်းပဖို့ရှိပြီးမြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာအစဉ်တစိုက်အားပေးကူညီခဲ့ကြတဲ့နိုင်ငံတွေ၊ကုလသမဂ္ဂနဲ့နိုင်ငံတကာကအဖွဲ့အစည်းတွေလေ့လာတက်ရောက်ကြဖို့လည်းရှိပါတယ်လို့မြန်မာငြိမ်းချမ်းရေးစင်တာတာဝန်ရှိသူကပြောပါတယ်ရှင်
။မဆုမမရှင်အခုရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်။ရခိုင်ပြည်နယ်မှာအကောင့်ထည့်ဖော်မဲ့ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကိုလက်ရှိအစိုးရတက်တန်းကုန်ကန်ဤမှာစီမံကိန်းစတင်ဖို့အားကျန်းလှုပ်ဆောင်တာမျိုးမဖြစ်သင့်ဘူးလို့ရခိုင်ရက်ဖက်လူမှုအသင်းအဖွဲ့တွေကပြောပါတယ်။ဒါ့အပြင်အစိုးရအနေနဲ့စီမံကိန်းအကောင့်ထည့်ဖော်ရမှာပွင့်လင်းမြင်သာမှုမရှိဘူးလို့လည်းလူမှုရေးအသင်းအဖွဲ့တွေနဲ့ဒေသခံပြည်သူတွေကထောက်ပြနေကြတာပါ။သတင်းပြည်ဆောင်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပါမယ်ရှင်။
မြန်မာနိုင်ငံမှာတည်ဆောက်နေတဲ့အထူးစီးပွားရေးဆောင်စီမံကိန်း၃ခုထဲမှာတရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုအများဆုံးပါဝင်ပြီးအကောင့်ထည့်ဖော်မဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ကိုတည်ဆောက်ရမှာဒေသခံတွေအရက်ဖတ်လူအဖွဲ့အစည်းတွေကိုပို့မွင့်လင်းလင်းအသိပေးချပြတာမရှိတဲ့အကြောင်းဒီဇင်ဘာလ18ရက်ကနေ20ရက်အထိကြောက်ဖြူမြို့မှာကျင်းပနေတဲ့ရခိုင်ပြည်လုံးဆိုင်ရာအရက်ဖတ်လူမှုရေးအသင်းအဖွဲ့များဖိုရမ်မှာတက်ရောက်လာကြတဲ့အသင်းအဖွဲ့တွေကပြောကြားခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ3ရက်နေ့ကပြည်ထောင်စုလွှတ်တော်မှာယထာပို့ဆောင်ရေးဝန်ကြီးဌာနဒုဝန်ကြီးဦးမြင့်သိန်းကကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကိုမြေဧက4000ကျော်မှာစတင်အကောင်အထည်ဖော်မဲ့အကြောင်းကိုတင်ပြခဲ့ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးဒီလိုပမာဏကြီးမားတဲ့စီမံကိန်းမျိုးကိုတက်တန်းကုန်ကန်ဤအစိုးရကလက်ကျန်တက်တန်းအတွင်းမှာအားချင်းအကောင်အထည်ဖော်မဲ့အစားနောက်တက်လာမဲ့အစိုးရတက်ကသာကင်တွယ်ဆောင်ရွက်တင်တယ်လို့ရခိုင်ပြည်နယ်မှာအခြေစိုက်ပြီးလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ရေးရာလုပ်ငန်းတွေလှုပ်ဆောင်နေတဲ့ဝန်လက်ဖောင်ဒေးရှင်းကဒါရိုက်တာကိုခိုင်ကောင်းဆန်ကပြောပါတယ
်ဒီလေက4000ကျော်ပေါ့နော်ဒီစီးပွားရေးဇုံအတွက်အဲ့တော့ဒီလေသမားတွေကိုချိုတင်ကြီးလိုက်အပြီးပေးတာတွေဘာမှမရှိဘူးပေါ့ဒီအစိုးရကသူတင်ရလုပ်မယ်အဲဒါမျိုးဟာမကြည့်သင့်ဘူးကျွန်တော်တို့အထူးသဖြင့်ဒီတက်လာမယ့်အစိုးရကပဲဒါကိုလှုပ်ဆောင်တော့ဖို့လိုအပ်တယ်အခုကကျွန်တော်တို့ဒီအစိုးရကဒီအကြောင်းလေးဖြစ်ခံနေမှာဒါကြီးကိုဇွက်ဟိုအတန်းတင်ပြီးတော့မှလက်တော်မှာတင်တယ်လို့ဖြစ်နေတယ်။ဒီက4000ကျော်ကလေသမားတွေကိုနိမ့်တာကြီးတွေ၊ကျော်ကြီးတွေနောက်တကချိုးတင်နိမ့်တာကြီးတွေဒီနိုင်ငံကဒီဌာနတိုင်းသားရဲ့အခွင့်အရေးတွေနဲ့ဆင်ခြင်ပြီးတော့မှလှုပ်ဆောင်နေတာဖြစ်တယ်ပေါ့။အဲ့တော့ဒီလုံနဲ့ကတက်ရတဲ့အစိုးရကပဲဒီသူတွေကိုခြားပြပြီးတော့လှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုလည်းကျွန်တော်တို့ပြောချင်ပါတယ်ခင်ဗျ။
ဒါအပြင်လက်ရှိအစိုးရဟာကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းအကောင့်ထည့်ဖော်ရမှာပွင့်လင်းမြင်သာမှုမရှိတဲ့အကြောင်းကိုကြောက်ဖြူဒေသခံတဦးဖြစ်တဲ့ကိုထင်းလင်းကလည်းအခုလိုပြောပြခဲ့ပါဗျ
။ပွင့်လင်းမြင်သာဆိုတာဘာတခုမှမရှားပြဘူး။အခုရှုပ်ထီးလေးကျွန်တော်တို့က SEZ ဆိုတာဒေနီယာကစားပြီးဒေနီယာမှာစုမယ်အိယာကဘယ်လောက်ကြီးအပြေဝန်းရှိတယ်ဆိုတာကျွန်တော်ဒေသကလူတွေတယောက်မှမသိသေးဘူး။
ကြောက်ဖြူအထူးစီးပွားရေးဆောင်စီမံကိန်းကိုအကောင့်ထည့်ဖော်ဖို့2009ခုနှစ်နဲ့2011ခုနှစ်တင်မှာတရုတ်နိုင်ငံမှာအကြီးဆုံးကုမ္ပဏီတစ်ခုဖြစ်တဲ့ CITIC Group ကုမ္ပဏီနဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လွှာတွေလက်မှတ်ရေးထိုးခဲ့တာပါဒီစီမံကိန်းမှာရင်းနှီးစိတ်ကမ်းယထာလန်လေဆိပ်နဲ့စက်မှုဇုံတွေပါဝင်ပြီး2011ခုနှစ်မေလကထုတ်ပြန်ခဲ့တဲ့ကုမ္ပဏီရဲ့ကဏ္ဍဦးလေ့လာချက်တွေအရ စုစုပေါင်းစီမံကိန်း area 1,300 အထိပါဝင်ပြီးကနအူးစင်မာတွင်ဒေါ်လာဘီလီယံနဲ့ချီပြီးကုန်ကြမယ်လို့ဖော်ပြခဲ့ပါတယ်။ဒီစီမံကိန်းနဲ့ဆက်ဆက်နေတဲ့ရွှေရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းတည်ဆောက်မှုကြောင့်ကြေးရွာတွေနဲ့လယ်မြေ area အမြောက်များပြောင်းရွှေ့ပေးခဲ့ရပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်ကကြောက်ဖြူအထူးစီးပွားရေးဇုံအပြင်ရန်ကုန်တိုင်းဒေသကြီးမှာတီလဝါအထူးစီးပွားရေးဇုံစီမံကိန်းနဲ့တနင်္လာရီတိုင်းဒေသကြီးမှာတဝဲအထူးစီးပွားရေးဇုံစီမံကိန်းတွေကိုလည်းအကောင်အထည်ဖော်ဆောင်ရွက်နေပါတယ်
။ကိုရဲကောင်စွန့်စမ်းတင်ပြခဲ့တာပါ။အခုမြန်မာပြည်မှာစမ်းသပ်တည်ထွင်နေတဲ့အဝေးဒိန်းစက္ကလုတ်သုံးလေယာဉ်လေးတွေအကြောင်းကိုပြောပြပါရစေရှင်။မြန်မာနိုင်ငံမှာစက္ကလုတ်နဲ့အဝေးကထိမ့်ချုပ်မောင်းနှင်လွေရတဲ့လေယာဉ်လေးတွေလူကြိုက်များလာနေပါတယ်။တည်ထွင်လူစိတ်ရှိတဲ့ဝါတနာရှင်တွေကလည်းဒီလိုဝေးထိန်လေရင်တွေကိုပြန်တက်မောင်းနှင်မှုပုံမှန်လို့စုဝေးလာကြပါတယ်။တက္ကသိုလ်တို့ကလည်းမကြသေးခင်ကဖြစ်ခဲ့တဲ့ရည်ကြီးမှုအတွင်းအပြက်စီးတွေကိုသိရအောင်အဲ့ဒီလိုအဝေးထိန်လေရင်လေးတွေကိုအသုံးပြုခဲ့ကြပါတယ်။ကုန်ကြစရိတ်များပေမဲ့တချို့ဝါသနာရှင်တွေကလည်းသူတို့ကိုယ်တိုင်စ조사ပြီးတီထွင်လေ့လာနေကြတဲ့အကြောင်း AFP သတင်းစာမားကိုအခြေခံပြီးတော့ကိုရနိုင်ကပြောပြထားပါတယ်ရှင်။
ရန်ကုန်မြို့ကကိုရောင်တစ်ခုမှာကိုကြည်သာနဲ့ကိုသက်ဆန်တို့ညီကိုဝန်ခွဲနှစ်ယောက်သူတို့ငငယ်ကလေးကစိတ်ကူးယဉ်ခဲ့တဲ့အဝေးထိန်လေရင်ကိုသူတို့ဘာသာသူတို့လုံနေကြတာဖြစ်ပါတယ်သူတို့မှာနောက်ဆုံးပေါ်နီးပညာတွေနဲ့အင်ဂျင်နီယာပညာကျွမ်းကျင်မှုမရှိပေမဲ့သူတို့နှစ်ယောက်ဟာအင်တာနက်အွန်လိုင်းတွေပေါ်ကနေတဆင့်ဗီဒီယိုတွေကိုလေ့လာပြီးတော့ကိုတိုင်အဝေးထိန်လေရင်ကိုလှုပ်လာကြတာဖြစ်ပါတယ်အခုဆိုရင်ဒီလိုမျိုးတီထွင်နေတဲ့တခြားလူငယ်တွေလည်းသူတို့စီမှာအကြံဉာဏ်တွေတောင်းလာကြပါတယ်
ကျောင်းသားတွေကဒီခုနောက်ပိုင်း drone ကိုသူတို့တီထွင်ခြင်းနဲ့ဆိုလို့ရှိရင်သူတို့ spare part တွေအရင်တော့မရှိတဲ့အတွက်ကြောင့်တီထွင်မှုခက်ခဲတယ်။အခု spare part တွေရောင်းပြီဆိုတော့ကျောင်းသားတွေအများဆုံးလာပြီးမှသူတို့ research တွေလုပ်ကြတယ်။အဲလုပ်ပြီးမှသူတို့ကျွန်တော်တို့နဲ့တိုင်ပင်မှ research လုပ်ပြီးသူတို့လုပ်ကြတယ
်။ဒါမဲ့လည်းမြန်မာနိုင်ငံမှာဒီလိုအဝေးထိန်လေရင်လေးတွေကိုဝါသနာရစော်ကစားဖို့တတ်တတ်တယ်မဟုတ်ပဲတခြားနေရာတွေမှာလည်းအသုံးပြုလာနေကြပါတယ်။မြန်မာနိုင်ငံလေပိုင်းကတက္ကသိုလ်တခုမှဆိုရင်ကျောင်းသားတွေနဲ့ဆရာတွေဟာလူပေါင်းတသန်းခွဲကျော်ကိုထိခိုက်စေခဲ့တဲ့ပြီးခဲ့တဲ့ရေကြီးမှုအတွင်းအပြက်စီးအခြေအနေကိုသိနိုင်ဖို့ဒီလိုအဝေးထိန်လေရင်လေးတွေကိုအသုံးပြုခဲ့ပါတယ
်။ဒါမှအချက်ကတော့ကျွန်တော်တို့ဒီပျက်စီးဆုံးရှုံးမှုအနေအားဖြင့်ဘိုးကောင်းဝင်တပ်ပုံရိုက်ပြီးတော့ဒုတိယအချက်ကတော့ကျွန်တော်တို့ဒီရေကြီးသွားရေကြီးမှုဖြစ်ပေါ်ရဲ့ဒီညစ်ညစ်တွေရဲ့တောင်းတမှုဒီဆောင်းတောင်းတမှုအနေအားဖြင့်သိရှိဖို့ရတယ်။အဲ့ဒါကျွန်တော်တို့ဒီဒီကြောင်းတောင်းတမှုကိုကောင်းဝင်တပ်ပုံရိုက်ရတယ်။တတိယအချက်ကတော့ကျွန်တော်တို့ဒီရေကြီးရဲ့ဟိုတန်ခါရတဲ့ဒီဒေသခံတွေကိုကြောင်းရှိနေရာအစ်ပြင်းနဲ့ချမှတ်နေရတ
ယ်မြန်မာနိုင်ငံမှာဒီလိုအဝေးထိန်လေရင်လေးတွေပြန်တမ်းမှုနဲ့ပတ်သက်ပြီးစီးမြင်တွေကတော့တခြားနိုင်ငံတွေအတော်များများမှာလိုပဲကနဦးအဆင့်မှာပဲရှိနေပါသေးတယ်မြို့ကြီးတွေမှာတော့လုံခြုံရေးအန်ဒီအေဖြစ်လာနိုင်တဲ့အတွက်ဝါသနာရှင်တွေအားစစ်ဆေးမြင်းများနာတွေကိုခံရနိုင်ပွဲရှိတဲ့အခြေအနေနဲ့လည်းရင်ဆိုင်နေရပါတယ်
အာပျော်တာဟောတော့ကိုဟာလေးတက်သွားပြီဆိုပြီးတော့အာ drone ဆပြီးတော့လည်းအရင်တည်းက crazy ဖြစ်နေတာဟို crazy ဖြစ်နေတော့အခုကိုဟိုဟာဝယ်ပြီးသွားတော့ဆပြီးတော့ပြန်နေဆိုတော့ဟိုဘယ်လိုပြောရမလဲဟိုသူပြန်တယ်လို့မျိုးကိုလည်းပြန်နေတာဟောနော်လွတ်လွတ်လပ်လပ်ဖြစ်တာဟိုသဘောကျတယ်ဗျာ
ဒါမဲ့လည်းအတော်များများကတော့အပျော်ကစားဖို့တတ်တတ်ပဲရည်ရွယ်ထားတာဖြစ်ပါတယ်ကိုပါသာကိုမလုံနိုင်တဲ့သူတွေအတွက်တော့ဒီလိုအဝေးထိန်လေရင်လေးတွေဟာအတော်လေးကိုကုန်ကြစိတ်များတဲ့ကိစ္စဖြစ်ပါတယ်။ဒါမဲ့လည်းမြန်မာနိုင်ငံရဲ့စီးပွားရေးဟာအတက်ဖက်ကိုဦးတည်နေတာနဲ့အတူနီးပညာစိတ်ဝင်စားတဲ့လူငယ်မျိုးဆက်တွေလည်းရှေ့တန်းကိုထွက်ပေါ်လာနေတာကြောင့်ဘာမှမဖြစ်နိုင်စရာမရှိဘူးလို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
။အချင်းပြည်နယ်ဘာကန်ဒေသမှာကြောက်စိမ့်တူပေါ်တာတွေကိုအခုတလောပို့ပြီးတော့အပြင်းထန်အလုံးရင်းနဲ့လုံနေကြတယ်ဆိုတဲ့သတင်းတွေကြေကြေပြန့်ပြန့်ဟုထွက်နေပါလေမြန်မာနိုင်ငံကိုချစ်မြတ်လို့သူအားလုံးအတွေ့ဒီကိစ္စကြောင့်အတော့ကိုစိတ်မချမ်းမသာဖြစ်နေရချိန်မှာတာဝန်ရှိသူတွေဘက်ကဘာကြောင့်များအခုလိုလှုပ်ခွင့်ပေးထားတယ်လို့ကျွန်တော်တို့သောတာရှင်တွေကယူဆပါတယ်ဒါကိုတားဆီးဟန့်တားနိုင်တဲ့အခြေအနေကိုရှိသေးတယ်လို့ယူဆကြပါသလားအခုလာမယ့်စနေနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။အားဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။နောက်နှစ်နာရီကျော်အကြာမှာထုတ်လွှင့်တော်မယ့်ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့ VOE တော်ရရှင်တချစ်ပြိသက်အတွက် Christmas Day လက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ဒီနေ့အတွက်တော့ Tracy Chapman ရဲ့ Oh Holy Night ဆိုတဲ့သချင်းကိုနှာစင်ကြရအောင်ပါရှင်။
so brightly shining. This is the light of the dear Savior's birth. Long lay the world in sin and error pining, till he appeared and the soul felt his word. Thrill of hope, the weary world rejoices, for yonder breaks a new and glorious morn. Fall on your knees, oh, hear the angel's voice.
တဲ့ချစ်သူများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအတွက်ပျော်စရာခရစ်မတ်ဖြစ်ပါစေရှင်။အကြခင်မှာအခုညနေခင်းအစီအစဉ်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ကြံနေသေးတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါဦးမယ်ရှင်
။စီးရောင်းနိုင်ငံကြီးကျင်းရေးအတွက်လုပ်ငန်းလမ်းစဉ်တရက်ကိုကုလသမဂ္ဂလူကြိုရေးကောင်စီကတခဲနဲ့အတီးပြုတ်လိုက်ပါတယ်။စီးရီးယားရေးဖြေရှာဖို့အမေရိကန်ကပနားမရေးဆွဲထားတဲ့အဆိုပြုချက်ကိုနိုင်ငံသားရေးဝန်ကြီးတွေကတောက်ချာနေနှောင်းပိုင်းမှာအတည်ပြုခဲ့တာပါ ISSG လို့ခေါ်တဲ့စီးရီးယားရေးထောက်ခံကူညီနေတဲ့နိုင်ငံတကာအဖွဲ့ရဲ့တနေ့တာအစည်းအဝေးအပြီးမှာအခုလိုအတည်ပြုလိုက်တာဖြစ်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာအစွန်းရောက်မွတ်စလင်ဇနီးမောင်နှံနှစ်ဦးရဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်တည်ဆုံသွားသူတွေရဲ့မိသားစုဝင်တွေကိုကယ်လီဖိုးနီးယားပြည်နယ်ဆန်ပါနာဒီနိုမြို့မှာတွေ့ဆုံပြီးတော့နှစ်သိမ့်စကားပြောခဲ့ပါတယ်သမရရဲ့နေ့စဉ်အားလဲ့ရဲ့အပန်းဖြေခီးစဉ်အတွက်မိသားစုနဲ့အတူဟာဝိုင်ယီကျွန်းကိုအသွားဆန်ဘာနာဒီနိုကိုဝင်ခဲ့တာပါတောင်တရုတ်ပင်လယ်ရင်းကတရုတ်နိုင်ငံတိဆောက်ထားတဲ့လူလုံကျွန်းတွေအပေါ်ဒီလအစောပိုင်းက B-52 အမျိုးအစားအမေရိကန်လေယာဉ်တွေဖြစ်ပျံသန်းတာဟာစီးရီးအရကြီးမားတဲ့ကျူးကျော်ရန်စမှုတရဖြစ်တယ်လို့တရုတ်နိုင်ငံဘက်ကဆွဆွဲလိုက်ပါတယ်ဒီကနေ့ထုတ်ပြန်လိုက်တဲ့တရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဒီလေယာဉ်တွေထွက်သွားဖို့တရုတ်နိုင်ငံဘက်ကသတိပေးခဲ့ပြီးအမေရိကန်ရဲ့ဒီဆောင်ရွက်မှုဟာနှစ်နိုင်ငံကြားစီးရီးပြည်ပခါတွေဖြစ်လာနိုင်တဲ့အထိဦးတည်သွားနေတယ်လို့ဆိုပါရယ်။တောင်တရုတ်ပင်လယ်ရင်းကလူလုံကျွန်းတူတွေအလုံးဟာတရုတ်နိုင်ငံရဲ့အချုပ်ချာအာဏာပိုင်နယ်မြေဖြစ်တယ်လို့တရုတ်ဘက်ကပြောဆိုထားတာပါ။အိန္ဒိယအတိုက်ခံကွန်ဂရက်ပါတီခေါင်းဆောင်ဆိုနီယာဂန်ဒီနဲ့တားဖြစ်သူရာအူရိုကိုဒီကနေ့မှနယူးဒေးလီတရားရုံတရုံကအာမခံပေးပါတယ်သူတို့သားမီးနှစ်ဦးကိုသတင်းစာတိုက်တစ်ခုကိုတရားမဝင်ဝယ်ယူခဲ့တဲ့အမှုနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်ခင်ဗျာ
စနေနေ့ညနေခင်းနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်အောင်ကြီးညာပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရင်မှုကကိုရဲကောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဂျွန်ဒရာဒန်ဖြစ်ပါတယ်VOA American တန်ရဲ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ပျော်စရာခရစ်မတ်ဖြစ်ပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.